ကိုဗစ် -19 ကယောဂဖြစ်ပွားနေတဲ့ကာလတွေလက်ဒကိုင်တိုက်ပွဲတွေမြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတာကြောင့်စိတ်မကောင်းဖြစ်မိကြောင်းနဲ့အစိုးရနဲ့လက်ဒကိုင်တပ်ဖွဲ့တွေအကြားညီကြေးဆွေးနွေးပွဲတွေကျင်းပဖို့မြန်မာကိုရီးယားကက်သလစ်ဖုံးတော်ကြီးများကွန်ဖရင့်ကအကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။ပုံရံပီဂျီဖရန်စစ်နဲ့ကုလသမဂ္ဂလူ့ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်တို့ကကိုဗစ် -19 ကာလတွေတိုက်ပွဲတွေရပ်ဆဲထားဖို့တောင်းဆိုထားတဲ့ကြားကအခုလိုတိုက်ပွဲတွေဖြစ်ပေါ်နေတဲ့အပေါ်ဝန်ထမ်းပြီးတယ်လို့လည်းတင်းနယ်လာတွေကထုတ်ပြန်တဲ့ကြေညာချက်မှာပါရှိတယ်လို့ Vatican သတင်း website မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အစိုးရကနေပြည်တော်ရဲ့သတိပေးချက်ထုတ်ပြန်ခဲ့တာကြောင့်ကျေးရွာပေါင်း50ကျော်ကလူတွေဘေးလွတ်ရာထွက်ပြေးရတဲ့သတင်းတွေထုတ်ပေါ်လာပြီးတဲ့နောက်မှာကက်သလစ်ဖုံးတော်ကြီးတွေကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ရင်းချင်းရအောင်စူးစူးဆိုက်ဆိုက်လှုပ်ဆောင်နိုင်ရင်တစ်ချိန်မှာမြန်မာနိုင်ငံဟာအရှိတောင်အရှက်မှာအချမ်းသာဆုံးနိုင်ငံတစ်နိုင်ငံပြန်လည်ဖြစ်လာမှာဖြစ်ကြောင်းနှစ်ပေါင်း60ကျော်စည်ရည်နဲ့ဖြည့်ရှင်းဖို့ကြိုးပမ်းခဲ့ပေမဲ့အောင်နိုင်သူမရှိခဲ့ကြောင်းစစ်ဟာတိုက်ပွဲတွေကုစားလို့မရတဲ့ယောဂါကြီးဖြစ်လာနေကြောင်းလည်းကြေညာချက်ထဲပါရှိပါတယ်။အခု COVID-19 ကာယယောဂအရိယာကရင်းချင်ရဖို့အရေးအားလုံးအတူယက်တီကြဖို့တောင်းဆိုနေပါတယ်။ရင်းချင်ဟာရရှိနိုင်တဲ့အရာဖြစ်သလိုတခုတည်းသောအဖြေပါ။အစိုးရရောအစိုးရမဟုတ်သူတွေပါရင်းချင်အတွက်ပံ့ပိုးကူညီဆောင်ရွက်ပါလို့ဖုံးတော်ကြီးတွေကတိုက်တွန်းတောင်းဆိုထားပါတယ်ခင်ဗျ။